ပြီးခဲ့တဲ့သတင်းပတ်စီးပွားရေးကဏ္ဍမှာကမ္ဘာစီးပွားရေးဖိုရမ်ကနှစ်စဉ်ထုတ်ပြန်တဲ့ကမ္ဘာတဝန်းစီးပွားရေးရှင်ပြိုင်လုပ်ကိုင်နိုင်မှုဆိုင်ရာအစီရင်ခံစာနဲ့ဆက်နွယ်ပြီးအဲ့ဒီအစီရင်ခံစာမှာပါတဲ့ရှင်ပြိုင်နိုင်စွမ်းအားအဆင့်တွေကနေကျွန်တော်တို့ဘာကိုသိနိုင်လဲမြန်မာနိုင်ငံကရောဒီအစီရင်ခံစာထဲမှာဘာကြောင့်မပါတာလဲဆိုတာတွေပေါ့အမေရိကန်တက္ကသိုလ်ကစီးပွားရေးသုတေသီဦးစောဦးရဲ့အမြင်ကိုဆက်သွယ်မေးမြန်းပြီးတော့တင်ပြခဲ့ပါတယ်ဒီအစီရင်ခံစာကိုနှစ်စဉ်ထုတ်ပြန်လာတာမှာ2008-2009 ခုနှစ်တွေထုတ်ပြန်တဲ့အစီရင်ခံစာအရာဆိုရင်နိုင်ငံပေါင်း134နိုင်ငံထဲမှာအာဆီယံအရှေ့တောင်အရှနိုင်ငံတွေထဲက7နိုင်ငံပါပါတယ်အဲ့ဒီအထက်မှာစင်ကာပူကအဆင့်9မလေးရှားကအဆင့်21နဲ့ထိပ်တန်းနိုင်ငံ30စီးရင်ထဲမှာပါပြီးထိုင်းကအဆင့်34ဘရူနိုင်းဒါရူဇလန်ကအဆင့်39အင်ဒိုနီးရှားကအဆင့်55ဗီယက်နမ်ကအဆင့်80ဖိလစ်ပိုင်ကအဆင့်81နဲ့ကမ္ဘောဒီးယားကအဆင့်109အသီးသီးရှိကြပြီးတော့မပါတဲ့နိုင်ငံတွေကမြန်မာနဲ့လာဝတို့ပါအစီရင်ခံစာထဲမှာမြန်မာနိုင်ငံမပါဝင်ရတာရဲ့အကြောင်းရင်းတစ်ခုကတော့မြန်မာစီးပွားရေးနဲ့ပတ်သက်တဲ့ညွှန်ကိန်းတွေကိုတိတိကျကျမရတာကအချက်တစ်ချက်ဖြစ်နိုင်တယ်လို့ဥဇော်ဦးကပြောခဲ့ပါတယ်ဒါအပြင်ဖြစ်နိုင်ခြေရှိတဲ့နောက်အချက်တစ်ချက်ကိုလည်းဥဇော်ဦးကသုံးသပ်ပြပါတယ
်ကျွန်တော်တို့နိုင်ငံမှာအခုချိန်ထိနိုင်ငံကလက်ခံနိုင်တဲ့စီးပွားရေးရာဖလဲနှုံးတွေမရှိသေးပါဘူးဆိုတော့ဥပမာအဖြစ်ကျွန်တော်တို့ရဲ့ဟိုငွေကြေးလဲလဲနှုံးကိုပဲကြည့်မယ်ဆိုရင်အခုချိန်ထိအစိုးရနှုံးနဲ့အပြင်ပအမောင်ကိုဈေးနှုံးဟာတတတဲမကြသေးပါဘူးအဲ့ဒီနိုင်ငံကစီးပွားရေးနဲ့ဆက်ဆက်တဲ့ဖြစ်စဉ်တွေခုနပြောတဲ့ဆက်ဆက်နိုင်တဲ့ဖလဲနှုံးတွေမရှိသေးတဲ့အတွက်ကြောင့်မလို့ဒီအခုလိုညွန်ကိန်းတွေကိုထုတ်ဖို့လေလာဖို့တုံးသက်ဖို့ဆိုတာခက်ခဲနေတဲ့အနေအထားမှာရှိပါတယ်ဒီလိုခက်ခဲတွေကြောင့်မလို့ကျွန်တော်နိုင်ငံကိုထဲ့သွင်းမတုံးသက်ထားဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံအနေနဲ့ကအာဆီယံဒေသအတွင်းမှာကျွန်တော်တို့လွတ်လပ်တဲ့ကုံသွေးရေးဆောင်တည်ထောင်တာတို့တခြားနိုင်ငံကြီးတွေနဲ့ကိုလွတ်လပ်တဲ့ကုံသွေးရေးဆောင်ထူထောင်မှုစာချုပ်ချုပ်တာတို့အာဆီယံဒေသတွင်းကုံသွေးမှုတွေရည်ရွယ်မှုနဲ့မှမြင့်တေးဆန်စာချုပ်ချုပ်တာတို့ဖြစ်ခဲ့ပါတယ်ဆိုတော့မြန်မာနိုင်ငံဟာအနေအဆုံးအဆင့်ကျွန်တော်ဒီအာဆီယံဒေသအတွင်းမှာစီးပွားရေးအရာရှင်ပြိုင်လုပ်ကိုင်နိုင်တဲ့စွမ်းအားမျိုးရှိနေပါရဲ့လားခင်ဗျာ
ကြောင်းလဲလာတယ်ကျွန်တော်တို့ဟိုကမ္ဘာအခြေအနေအရကောဒေသတွင်းအခြေအနေအရကောကြည့်လိုက်မယ်ဆိုရင်ကျွန်တော်တို့ဗမာနိုင်ငံဟာထီးချန်နိုင်ငံတစ်ခုနေနဲ့ရပ်တည်လို့မရဘူးဆိုတဲ့ဟာကိုခုနပြောတဲ့အခြေအနေတွေကတက်တည်ပြနေပါတယ်လမ်းကြောင်းနဲ့အလားအလာတွေရှိနေပေမဲ့လည်းကျွန်တော်တို့နိုင်ငံရဲ့လက်ရှိအနေအထားကခုနပြောတဲ့ဒီစင်ကန်သားထဲမှာထက်သွင်းပေါ်ပြလို့မရနိုင်သေးဒါကကျွန်တော်တို့နိုင်ငံရဲ့စီးပွားရေးရာရှင်ပြိုင်နိုင်မှုအစွမ်းစတွေဟာအားနည်းနေသေးတယ်လို့ပြောလို့ရပါတယ်အရေးကြီးဆုံးအချက်ကတော့ကျွန်တော်တို့ရဲ့ပညာရေးနဲ့ကျန်းမာရေးရတိုးတက်မှုတွေအားလည်းဒီသာတွင်းမှာရှိတဲ့ခြားနိုင်ငံတွေရဲ့တိုးတက်မှုနဲ့ကြည့်မယ်ဆိုရင်တချို့နေရာတွေမှာရှင်းထိုင်ပေမဲ့လည်းသူတို့ဖြင့်ဒီကုသရောဂါတွေဖြစ်ပွားနှုံးနေဥပမာဖြင့် HIV ရာ GS လို့ဖြစ်ပွားနှုံးနေတာအခုချိန်ထိညာနေနေတာဖြစ်တဲ့အတွက်ကြောင့်ဒီနေရာမှာလည်းအားနည်းနေနေတာကိုတွေ့ရပါတယ်အဲ့တော့ခုနအစီရင်ခံစာနဲ့ကြည့်လိုက်မယ်ဆိုရင်အားနည်းနေတဲ့နေရာတွေကိုအများကြီးတွေ့နေပါတယ်အဲ့တော့ဖြစ်နိုင်တာကတော့ဒီအစီရင်ခံစာကိုအသေးစိတ်လေ့လာသုံးသပ်ပြီးတော့လိုအပ်တဲ့နေရာတွေမှာပြုပြင်ပြောင်းလဲနိုင်မယ်ဆိုရင်အမှန်တမ်းအသုံးကျတဲ့စီးပွားရေးအရာ policy တွေချမှတ်တဲ့အခါမှာအသုံးပြုနိုင်တဲ့အစီအစဉ်အသားတစ်ခုလို့လည်းသုံးသပ်လို့ရပါတယ
်။ဟုတ်ကဲ့ကျွန်တော်တို့အခုဥစားဆွေးနွေးသွားတာတွေအရဆိုရင်တော့မြန်မာနိုင်ငံအနေနဲ့ကလှုပ်ရှားတွေအများကြီးရှိတယ်ပေါ့လေ။ဒီရှင်ပိုင်နယ်စွမ်းတက်လာဖို့အတွက်ကဆိုတော့အဲ့ဒီအထဲကမှပေါ့လေလက်ရှိအခြေအနေမှာကျွန်တော်အရေးအကြီးဆုံးနဲ့ချက်ချင်းလို့လို့ရတယ်ဆိုတဲ့ရှင်ပိုင်နယ်စွမ်းတက်လာဖို့အတွက်စီးပွားရေးတက်လာဖို့အတွက်ချက်ချင်းလို့လို့ရတယ်ဆိုတဲ့လုပ်ငန်းမျိုးနှစ်ခုသုံးခုဥစားအနေနဲ့ဘယ်လိုအကြံပေးချင်ပါလဲခင်ဗျာ။
တကယ်လည်းချက်ချင်းနဲ့လုပ်တဲ့နဲ့ကိစ္စလည်းဖြစ်တယ်။နိုင်ငံတကာရဲ့ပူးပေါင်းဆောင်မှုကိုလည်းအများဆုံးနဲ့ရနိုင်တယ်။နောက်ပြီးတော့နတ်လူသားစုလည်းခေါ်နိုင်မဲ့ကိစ္စတော့ဒီပညာရေးနဲ့ကျန်းမာရေးကိစ္စတွေကိုအစိုးရကဒီထက်မကပိုပြီးတော့ဘဏ္ဍာငွေကုန်ကျခံပြီးတော့လုပ်ပေးဖို့လိုအပ်မယ်လို့ထင်ပါတယ်။အဲတော့နိုင်ငံတကာကလည်းအခုလက်ရှိအနေအထားတွေကြားတဲ့ကနေပြီးတော့ဒီကျန်းမာရေးနဲ့ပညာရေးကဏ္ဍအတွက်လိုအပ်ချက်တွေကိုတော့လုံးလုံးစေနိုင်ငံရေးအခက်အခဲတွေရှိနေတဲ့ခြားတွေကအကူအညီထောက်ပံ့ပေးနေရတယ်လေတွေ့ရပါတယ်အဲ့တော့ဒီကဏ္ဍနှစ်ခုကိုတော့အစိုးရကအခုချက်ချင်းလဲလက်တွေ့ဆောင်ရွက်နိုင်လို့အခုနောက်ဖြစ်လာမဲ့စီးပွားရေးကိစ္စတွေကြားမှာလဲဒါတွေကိုကြိုတင်ကာကွယ်ဖို့ဆိုရင်ဒီကဏ္ဍမှာပုံမူအာရုံစိုက်လို့ဖို့ဟာအမှန်တမ်းအရေးကြီးတဲ့စဉ်းစားချက်တစ်ခုဖြစ်နိုင်ပါတယ
်မြန်မာစီးပွားရေးရဲ့ရှင်ပြိုင်လုပ်ကိုင်နိုင်စွမ်းအားတက်လာအောင်ပထမဆုံးအဆင့်ဘာတွေလုပ်တဲ့နေဆိုတာကို မရိကန်တက္ကသိုလ်ကစီးပွားရေးသုတေသီဦးစောဦးအကြံပြုဆွေးနွေးသွားတာပါ။ဒီကနေ့27ရာစုကဘာကြီးအဖြစ်လွန်ခဲ့တဲ့ရာစုနှစ်တွေနဲ့မတူကွဲပြားခြားနားတဲ့ရာစုနှစ်ဖြစ်ပါတယ်။အရင်ရာစုနှစ်တွေမှာစီရေးအင်အားဟာနိုင်ငံတကာနိုင်ငံရဲ့ရှင်ပြိုင်နိုင်စွမ်းအားကိုတိုင်းတားရမှာအဓိကကျခဲ့ပါတယ်။အခုတော့ဖြင့်နိုင်ငံတစ်ခုရဲ့စွမ်းအားကိုစစ်အင်အားတစ်ခုထဲနဲ့တိုင်းတားတဲ့ခေတ်ကုန်သွားပါပြီ။စီရေးအင်အားဘလောက်ပဲကြီးမားသည်ဖြစ်ပါစေအသိဉာဏ်ပညာချို့တက်ပြီးကျမ်းမာတန်ဆွမ်းမှုမရှိတဲ့နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့စစ်အင်အားဖြင့်နိုင်ငံရဲ့ရှင်ပြိုင်နိုင်စွမ်းအားကိုမြင့်မားစေမှာမဟုတ်တလို့နိုင်ငံသူနိုင်ငံသားတွေပို့ပြီးတော့ချမ်းသာကြွယ်ဝလာအောင်လဲလှုပ်ဆောင်ပေးနိုင်မှာမဟုတ်ပါဘူးအသိဉာဏ်ပညာမြင့်မားပြီးကျမ်းမာတန်ဆွမ်းတဲ့နိုင်ငံသူနိုင်ငံသားတွေဖြစ်ဖို့ပညာရေးနဲ့ကျမ်းမာရေးကဏ္ဍတွေမှာဗန်ဒံွေပို့ပြီးတော့သုံးဆရမှာဖြစ်ပါတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အစီအစဉ်ကိုညီကုန်းချုပ်လိုက်ပါတယ်ခင်ဗျာ